ကျူးဘားနိုင်ငံမှာသမ္မတရောကတ်စတိုရဲ့လက်ရုံးဖြစ်ကာလာချာရှိတာဝန်ယူခဲ့တဲ့ဒုသမ္မတကိုသမ္မတသည်ဖြစ်ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကျူးဘားနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကတ်စတိုမိသားစုဝင်မဟုတ်တဲ့သူတစ်ယောက်သမ္မတဖြစ်လာပါပြီ။အသက်58နှစ်အရွယ်မီဂယ်တာယက်စ်ကနေကို9နှစ်သမ္မတတက်တန်းအတွက်ရွေးချယ်လိုက်ကြောင်းနိုင်ငံပိုင်သတင်းကကြေညာခဲ့ပါတယ်။အစိုးရခေါင်းဆောင်ပိုင်းအပြောင်းလဲတွေဖြစ်လာဖို့အချိန်တော်ကြာခဲ့ကမျှော်လင့်ထားပေမဲ့ကြီးကြီးမားမားအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့တော့မျှော်လင့်မထားကြပါဘူး။ဒီနေ့ကျန်းသစ်စာကျင်းဆိုရမှာကတ်စတိုဦးဆောင်ခဲ့တဲ့ကျူးဘားဒေါ်လာရေးကိုဆက်လက်အကောင့်ထဲပို့သွားမှာဖြစ်ကြောင်းလဲသမ္မတကဂရိဖြူပြောကြားသွားခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကတော့သမ္မတရွေးချယ်ရေးလုပ်ငန်းစဉ်တွေဟာဒီမိုကရေစီမဆန်တဲ့လုပ်ငန်းစဉ်ဖြစ်တဲ့အတွက်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့အလွန်အမင်းစိုးရိမ်ကြောင်းလဲပြောဆိုသွားပါတယ်။နိုင်ငံရေးရလဒ်တွေအတွက်နိုင်ငံသားတွေအနေနဲ့ပြောရေးဆိုခွင့်ရှိဖို့လိုအပ်ပေမဲ့အခုလုပ်ငန်းစဉ်မှာတော့ဒီလိုချင်းနေမတွေ့ရတာကြောင့်ဒီမိုကရေစီချစ်စဉ်နဲ့မညီကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်အစိုးရအနေနဲ့ပုံမလွတ်လပ်ပြီးဒီမိုကရေစီဆန်တဲ့ကျူးဘားနိုင်ငံကိုမြင်တွေ့လိုပေမဲ့အလွန်ချုံအကောင်းမြင်လို့မဖြစ်နိုင်ကြောင်းလဲပြောဆိုသွားပါတယ်။သမ္မတဆရာငါနဲ့သမ္မတတတန်နှစ်ချိန်တာဝန်ယူခဲ့ပြီးဖြစ်တဲ့ရော့ကတ်စတိုနီယာမှာတာဝန်ယူသွားမှာပါလက်ရှိသမ္မတရဲ့တာဝန်ကအနားယူသွားတဲ့သမ္မတဖြစ်သူဟာသူ့ရဲ့ကိုဖြစ်သူဖက်ဒရယ်ကတ်စတိုကတော့1959ခုနှစ်ကျူဘာလက်နက်ကိုင်တော်လှန်ရေးနောက်ပိုင်းဝန်ကြီးချုပ်နဲ့သမ္မတတွေဖြစ်နေတာဝန်ယူခဲ့ပြီးကျန်းမာရေးမကောင်းတော့တာကြောင့်2006ခုနှစ်မှာနိုင်ငံခေါင်းဆောင်အဖြစ်ကအနားယူခဲ့ပါတယ်